ရန်ကုန်ခုနှစ်မိုင်ခွဲမှာတရုတ်ရွာမွေတန်း40ကျော်အကုန်ကြခံတိစောက်ထားတဲ့ Caesar International Entertainment Club ကို2019 January 1ရက်မှာစတင်မယ်လို့ကြေညာထားပြီး Caesar International KTV ကအလို့ခေါ်ကြော်ညာဟာလူမှုကွန်ရက်မှာပြန့်နှံ့နေတာမို့ဒါဟာမြန်မာနဲ့တိုင်းရင်းသူမိန်းကလေးတွေရဲ့အလို့ကံပြဿနာကိုတခြားဘလူနီးနဲ့ဖြေရှင်းနိုင်မလဲဆိုတာစင်ခေါ်လိုက်တာပဲလို့သုံးသပ်သူတွေကပြောပါတယ် KTV မှာတချင်းဆိုမဲ့မိန်းကလေးစပွဲထိုးအမျိုးသမီးမွေးကန်အမျိုးသမီးအဲ့ကျော်အမျိုးသမီးတိုင်းအရ9ပဲနှစ်လက်မှအထက်ရှိတဲ့အသက်18နှစ်ကအသက်28နှစ်ရွယ်ဖြစ်ရပြီးရုပ်ရည်ချောမောကိုခန္ဓာအချိုးအစားပြည့်ပြည့်ရမယ်လို့ကြော်ညာမှာပါရှိပါတယ်မွေးကန်နဲ့အဲ့ကျော်အမျိုးသမီးရှောက်ထားသူတွေဟာတရုတ်စကားပြောဆိုရေးသားတတ်ရင်ဦးစားပေးမယ်လို့လည်းဖော်ပြပါတယ်ဒါကျေရှိပွင့်အဆင့်ရှိတယ်လို့ Caesar International ကပြောပါတယ်2016ခုနှစ်အတွင်းရန်ကုန်တိုင်းမှာအနိုင်ခံကာရာအိုကေခန်းနဲ့ night club 366ခုရှိတယ်လို့ 7day ရုပ်သံကထုတ်လင်းပြပါတယ်။အဲ့ရုပ်သံမှာပဲတောင်တကုံမြို့နယ်မဲဆန္ဒနဲ့အမှတ်တဲလွတ်တော်ကိုယ်စားလှယ်ဥညင်ညီပြောတာကိုလည်းကြားရပါတယ်
။ဒီ KTV တွေ night club တွေအနိုင်ခံတွေဟာဆိုရင်ဖြင့်လူပွဲစားတွေလူမောင်ခိုတွေအတွက်မျက်စိကျရဈေးကွက်တစ်ဖက်ရှိနေတာကိုလည်းတွေ့ရှိရပါတယ်။အဲ့ဒီမှာတစ်ဆင့်ကျွန်တော်အခြားနေရာများအခြားနိုင်ငံများတို့အပြင်ရောက်စားပြီးတော့ဘဝပြက်အဆက်အသွယ်ကျိုးနေပြီးတော့ဘဝတွေတည်ဆုံးသွားတဲ့ဟာတွေကိုလည်းများစွာတွေ့ရှိနေတာသိရပါတယ
်။အမျိုးသမီးတွေကိုလူမှောင်ခိုးကူးသူတွေအများဆုံးတွေးဆောင်ဖျားယောင်းတဲ့အနည်းအများဆုံး3နိုင်ငံမှာမြန်မာနိုင်ငံပါဝင်တယ်လို့ Thompson Reuters Foundation ကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာပါရှိပါတယ်။အိန္ဒိယ၊လီဗျားနဲ့မြန်မာနိုင်ငံတွေကအမျိုးသမီးတွေအများဆုံးတွေးဆောင်ဖျားယောင်းခံရပြီးအတင်းကျပ်လက်ထက်ရအလုံးလုံးရပြည်သူစားအဖြစ်လုတ်ကန်ရတယ်လို့ဆိုပါတယ်။2016ခုနှစ်အတွင်းမြန်မာနိုင်ငံမှာလူမှောင်ခိုးကူးမှု309ခုရှိပြီး3ပုံ2ပုံဟာတရုတ်နိုင်ငံကိုပို့ဆောင်ခံရတဲ့အကြောင်းနဲ့ပြည်ရင်းမှာလုတ်ကန်ရှားပါလို့တရုတ်နိုင်ငံမှာဇနီးမယားအဖြစ်ရောင်းစားခံရတဲ့အကြောင်းလည်းအဲ့ဒီစစ်တမ်းမှာပါရှိပါတယ်။ဒါနဲ့ပတ်သက်လို့ရန်ကုန်ကျိုးဆောင်ကွန်ရက်မူဝါဒရေးရာတာဝန်ခံဦးစော်ရန်ပြောတာက
တရုတ်မျိုးတန်းတက်တယ်နော်။တရုတ်မယားတွေဖြစ်ကုန်တယ်မုန်းမငားတွေဖြစ်ကုန်တယ်သိလားတရုတ်ပြည်ကရှင်းပြောရင်မင်းကလေးရှားတယ်လေ
မနေ့ကတော့တရုတ်နိုင်ငံကိုလူကုန်ကူးတဲ့အမှု40လောက်ကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပြီးအရင်နှစ်တွေကထက်များတယ်လို့တရုတ်မြန်မာနယ်စပ်အမှုဆွေမျိုးအခြေစိုက်လူကုန်ကူးမှုဒါစီရေးဌာနရဲမှူးကျော်ညွန့်ကပြောပါတယ
်ဆယ်မှုကျွန်တော်ဒူလာဘူပေါင်း40မှာဈာကုန်ဆောင်တာတခုတန်လာ30ဘူးမှာတော့သူကြောက်တာဟိုအတမပီးစားဘူးပေါ့တော့ခေါ်လာတဲ့ခုတည်းအယူအရီကတော့နေဆရာတွေက35ကြာပေါ့အဲ့လိုပြေခါရအောင်အမျိုးသမီးကြီးပဲဗျဒီတိ့မရပြီရောင်းစားဖို့ပဲကြားတာဟုတ်ရန်ကုန်တိုင်းသားရမိခွေစည်းတွေကတန်ဖျင်လို့အဲ့ဒီကများတာဒီဒက်စီယုံလာတာများတယ်ဗျအဲ့ကျွန်တော်ခါနေ40တမှာဒက်စီယုံလာတာ30လောက်ရှိတယ်အထူးသဖြင့်ဟိုရက်တိဖို့ခက်ခဲနေမိန်းကလေးတွေဆင်းရဲတာတွေတော့အိမ်တော်ကြီးဆင်းမပြေတာတွေအဲ့ဒါတွေကိုအခြေခံလို့တို့ကစက်တွေတော့ခေါ်ရတာဗျခေါ်ရတာကျကျွန်တော်တို့ကအဲ့ဒါတွေကိုဘူဖက်မရောက်ခင်ပေါ့နော်ဒီနိုင်ငံငယ်စားကြီးတွေမှာကျွန်တော်ကဖားလိုက်တာဖားပြီးတော့မှစီးပြီးတော့မှပြရွှေတော့2018မှာ40ကျွန်တော်ဖားလိုက်တာ
KTV တွေအနှိတ်ခမ်းတွေ night club တွေဟာလူပွဲစားတွေမျက်စိကျစရာဖြစ်ပြီးအဲ့ဒီကတဆင့်တရုတ်နိုင်ငံမှာဇနီးမယားအဖြစ်ရောင်းစားခံရမယ့်အနေနဲ့လဲရှိနေပြန်ပါတယ်ရန်ကုန်ကျိုးဆောင်ကွန်ရက်မူဝါဒရေးရာတာဝန်ခံဦးစော်ရန်ကတော့တခြားရှုထောက်ကသုံးသပ်ကြည့်တာပ
ါ KTV ဆိုတာကမိန်းကလေးတွေနဲ့မတင့်မြော်ဘူးเนาะပျက်စီးတတ်တယ်ဆိုတော့ခြေခံတစ်ခုရဲ့ကိုပဲဇောင်းပေးပြီးမြင်တာလीဒါမျိုးကနိုင်ငံတကာမှာလည်းရှိတယ်ဒါကြာပြီးဒုတိယကမ္ဘာစစ်တည်းကရှိနေပါလေလीအဲ့တော့ကျွန်တော်တို့ကဒီမိန်းကလေးတွေရဲ့အလုတ်ကန်ဘလို့ဖန်တီးပေးမလဲဆိုတာရှိတယ်ယောက်ျားလေးက49ရာခိုင်နှုန်းမိန်းကလေးက51ရာခိုင်နှုန်းရှိတယ်လူတရာတိုင်းမှာမိန်းကလေးက2ယောက်ရှိတယ်အလုတ်လက်မယ်တွေကအရန်ပေါ်နေကျွန်တော်တို့ဘိုကလေးလည်းရောက်တယ်လာဘွတာရောက်တယ်မန္တလေးရောက်တယ်ပြည်တိုင်းအားလုံးရောက်တယ်ဟိုကန့်ဘလူရောက်တယ်ဒီဝါရီကမိန်းကလေးတွေကစပားရိတ်မယ်ကောက်ဆိုင်မယ်ဟာပြိုကျဲမယ်ညီပဲကောက်မယ်နှမ်းလုံးမယ်ပြီးရင်ပြီးသွားပြန်တော့လူကြီးကဒီတိုင်းတိုးလာလေအဲ့တော့သူတို့အတွက်ကအလုတ်ကင်ဖန်တီးပေးမှရမယ
်အလုတ်ကင်ဖန်တီးပေးဖို့ဆိုရင်အလုတ်ကင်ကရောရှိနိုင်ပါသလား
အလုတ်ကလည်းတကယ်မရှိဘူးမဟို production ပေါ့နော်ဒီထုတ်ပုံတွေဦးစားပေးတဲ့ CY မျိုးကျွန်တော်ကနှစ်ပေါင်း450မလုတ်ခဲ့ဘူးလေအဲ့ဒါကြောင့်အခုမှစလုပ်မယ်ဆိုတဲ့ခါကျဈေးကွက်တွေလည်းရှားမယ်စကြရပေါ့အခုဒီမှာဆိုလို့ရှိရင် CY လုပ်ငန်းရှင်တွေကလေဘာဖြစ်လဲဆိုစီစစ်တန်လည်းသူတို့တကယ်ခံရတယ် infrastructure ဖြစ်တဲ့လမ်းမတွေမကောင်းတာတွေရောအနောက်ကဒီဆွန်ဆိုးစိတ်ကြီးကတိတ်ကြီးတော့လုပ်ငန်းရှင်တွေကဒါတိတ်ပြီးတော့သူတို့မှထိခိုက်တယ်နော်ကျွန်တော်ဘိမ့်မှာဆက်ုံတီအောင်မှာသွားလို့တော့ဆိုလို့ရှိရင်ဒီဇယ်ပလတ်အနေနဲ့မောင်းရတဲ့အခါကျတော့ ဒီစရီတအားစေးတက်တော့ဆိုရင်ရှုံးအောင်ပေါ်သွားတယ်ပေါ့နော်ဒီရေလုံငန်းဆိုတာဘလုံးမရှုံးနိုင်တဲ့ဟာတော့မ
ှမွေးရင်မြုံနှံသူတွေတော့အစင်မသိရင်လုပ်ငန်းကင်ငန်းအခက်ခဲရှိတာမို့နိုင်ငံစီးပွားရေးမဖွံ့ဖြိုးမတွတ်တက်သေးသမျှအလုပ်ကင်ရှားပါနေပါဦးမယ်ငွေကြေးမရင်းနှီးနိုင်ပညာနဲ့လုပ်ကင်မစားတော့နိုင်စိတ်ရည်စကြီးအလုပ်တောင်မရနိုင်တဲ့အမျိုးသမီးငယ်တွေဟာရရအလုပ်ရှားချမ်းလုပ်ရမှာမို့ကရာအိုကေတချင်းစူနိုင်ရင်တလဝင်းဝေးအနည်းဆုံးသိန်း20က30ထိရမယ်လို့လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ Caesar International KTV လို့လုပ်ငန်းမျိုးတွေကလက်ရက်ခေါ်တဲ့သဘောမျိုးရှိနေပါတယ်ရှင်